မြောက်ပိုင်းမဟာမိတ်လေးဖွဲ့နဲ့မြန်မာငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့ရှမ်းပြည်နယ်ကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးနေတဲ့အချိန်မှာပဲရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ဖက်မှာနှစ်ရက်ဆက်တိုက်ဘုံးပေါက်ကွဲမှုဖြစ်ပွားခဲ့ကြောင်းနယ်မြေခံလွှတ်တော်ကိုယ်စားလှယ်တွေနဲ့ဒေသခံရွာသားတွေကပြောပါတယ်။ဒီဘုံးကွဲတိုက်ခတ်မှုမှာရခိုင်လက်နက်ကိုင်အဖွဲ့ကလို့ဒေသခံတွေယူဆနေပေမဲ့ AA ဖက်ကတော့တစုံတရာပြောဆိုတာမရှိပါဘူး။အလားတူပဲပူဒီတောင်မြို့နယ်ဖက်မှာလည်းစာတင်ကျောင်းနဲ့မပေါက်ကွဲသေးတဲ့မိုင်းနှလုံးတွေ့ရှိခဲ့လို့စာတင်ကျောင်းတွေပိတ်ထားတဲ့အခြေအနေမှာရှိနေပါတယ်။တရင်အပြည့်စုံကတော့နိုင်ကွန်အိမ်ကအခုလိုတရင်ပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။မတိငိမ့်မှုတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်တွင်ပုံနှကျွန်းမြို့နယ်ဘက်မှာဒီကနေ့မနက်ပိုင်းနဲ့မနေ့ကညနေပိုင်းမှာဘုံပောက်ကွဲမှုဖြစ်ပွားခဲ့တဲ့အကြောင်းပုံနှကျွန်းမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥက္ကင်မောင်လက်ကပြောပါတယ်
။မိုက်ကွေးတွေဖြစ်စီတဲ့အခုပေါ်ဒီနေ့မနေ့ကစောပိုင်းမှာ၃နာရီမှာတခုကွေးတယ်။ကွေးတဲ့နေရာကပြင်လျားရှိဆိုတဲ့ရွာနဲ့အောက်ဆိတ်ဆိုတဲ့ရွာကြားမှာမိုက်ကွေးတယ်။ဒီနေ့ငယ်ပြည်စံနဲ့အများကြီးကြားရတယ်။မနေ့ကကိုနေ့နေ့၃နာရီကျော်မှာအဲ့ဒီလက်နက်ဆိုင်ကမင်းဒီရှောက်အပေါ်မှာမိုက်ကွေးတယ်မိုက်ကွေးဒီနောက်အဲ့ဒီတက်ဖက်ကပြစ်တာဘုဘဒီပဲပြစ်ပြီးတော့လေအရသာခိခိုင်းလို့မရှိဘူ
းအောင်စိတ်ရွာသားသူကတော့တမတော်စိတ်ချောင်းကိုမိုက်ခွဲတိုက်ခိုက်တာခံရတယ်လို့ပြောပါတယ
်အဲ့ကွေးတော့မဟုတ်ပါဘူးသူတို့မင်းထောင်တာမင်းခွေးတာပဲရှိနေသူကဘယ်တက်ကလာဆက်မင်းခွေးပြီးတာရှိမှာပါခွေးတဲ့လူကဒီလားဖြစ်မှာပါလေတမတော်သွားတဲ့မင်းကိုခွေးပြီးတာကို
ဘုံခွဲမှုဖြစ်ပွားပြီးမြန်မာစစ်တပ်ဘက်ကလက်နက်သွေနဲ့ပြေခတ်မှုကြောင့်လက်မစိမ့်နဲ့မင်းစည်းချောင်းကျေးရွာသားတွေကြောင်လန့်စိမ့်နဲ့ရွာကနေတိမ်းရှောင်နေကြရပါတယ်။ဘုံနှကျိုးမြို့နယ်ဘက်မိုင်းခွဲတိုက်ခိုက်မှုဖြစ်စဉ်အပါအဝင်ဒီကနေ့နှစ်ဖက်ထိတွေ့မှုအခြေအနေနဲ့ပတ်သက်ပြီး AA ပြန်ကြားရေးတာဝန်ခံခိုင်တုခကိုဆက်သွယ်ရမှာ
ကျွန်တော်မေးထားလို့မရှိသေးတဲ့ကြောင့်ဟိုကဘာမှအကြောင်းပြန်လာသေးဘူး။
အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ဒီကနေ့မှတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်။ဒီတော့တွင်မကြသေးခင်ကစိုက်ပွဲဖြစ်ပွားခဲ့တဲ့ဗုဒ္ဓတောင်မြို့နယ်တပိတ်တောင်ကျေးရွာကစာတင်ကျောင်းဒီမပောက်ကွဲသေးတဲ့မိုင်းနှလုံးတွေ့ရှိလို့ဒီကနေ့မှစာတင်ကျောင်းပိတ်ထားရတယ်လို့တပိတ်တောင်ကျေးရွာဆရာတော်ဥညာဏဝန်သားကအခုလိုမိန့်ပါတယ်
။စာတင်ကျောင်းကတော့ဒီနေ့တော့ကျောင်းမခွင့်ဘူးလေကျောင်းမတက်ကြဘူးခလေးကဒီမှာမနေ့ကကဘုံလို့ထင်ရတဲ့အရာဝတ္ထုကိုပေါ့အဲ့ဒါတွေ့ကြတယ်လေမနေ့ကကျေရတော့အောက်ချွေးမှုကနေပြီးတော့တက်ဆိုင်တဲ့ဌာနတွေကလည်းအတိပေးထားပါတယ်ပြောထားပါတယ်သူကတရားတွေရှိပါသေးတယ်သူကကြောက်ပြီးတော့ရွာလူတွေကလည်းမြို့ပေါ်ကိုဘုဒ္ဓတော်ကိုကျေးတဲ့သူတွေကျေးကြတယ်ညကျရင်ဒီကိုရွာရှိတဲ့ဘုန်းကြီးကျောင်းကိုလည်းကျန်တဲ့လူတွေလာဟိတ်တယ်အဲ့လိုပေါ့
ဒီလိုဘုံသွေးရှိမှုကြောင့်ရွာသားတွေကလည်းစိုးရိမ်စိမ့်နဲ့ဘုဒ္ဓတော်မြို့ဘက်ကိုတင်းချောင်နေရတယ်လို့ဆရာတော်ကမိန့်ပါတယ်ပြည်ကတဲ့တနင်္ဂနွေနေ့ကသပိတ်တောင်နဲ့ကင်းချောင်းကြားဘုံပောက်ကွဲမှုဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီစိုက်ပွဲတွင်သပိတ်တောင်မြောက်ရွာသားတို့လက်နက်ထိမှန်တေဆုံသွားတယ်လို့ဆရာတော်ကစက်မိတ်ပါတယ်
။ပြစ်ခတ်တယ်လေတော့ကြားလိုက်တာပဲအဲ့ဒီနေ့ကလည်းဥစဉ်တော့ရတော့အနိုင်ဘက်တော့ပြစ်ခဲ့တယ်ထင်တယ်။သပိတ်တောင်ရွာဆိုတာကတောင်ရွာမြောက်ရွာအဲ့ဒီလိုလေးရှိပြီ။အဲ့ဒီမြောက်ဘက်ကလည်းရွာကတော့ဘလတ်တယောက်တော့ဆုံးသွားတယ်ပြောတာပဲ။
တိုက်ပွဲတွေကြောင့်တပိတ်တော်မူဆလင်ရွာကရွာသားဥအတူကော်ရီ45နှစ်ကတော့ကြီတိမှန်တိတ်ဆုံးသွားခဲ့ပါတယ်။တပိတ်တော်နဲ့ကင်းချောင်းကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းရခိုင်လက်နက်ကိုင်အဖွဲ့ကနေတနင်္ဂနွေနေ့တုန်းက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။မနေ့ကလည်းမင်းပြမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ AA ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတယ်လို့မြန်မာစစ်တပ်ဘက်ကရဟတ်ရင်တုံးပြစ်ခတ်ခဲ့တယ်လို့ AA ပြောခွင့်ရခိုင်တုခကပြောပါတယ်ခင်ဗျာ။